မြန်မာနိုင်ငံကရန်ကုန်မြို့ပြင်တခြားမြို့တွေမှာလည်း73စီတွေကိုအကန့်အသတ်နဲ့သာဝယ်ယူနေရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မှာဆိုရင်73စီနဲ့ပနေတာကြောင့်ပြတ်လတ်မှုမရှိအောင်စီတွေကိုအကန့်အသတ်နဲ့ရောင်းချနေရတယ်လို့73စီလုပ်ငန်းရှင်များအသင်းကပြောပါတယ်။အခုလို73စီတွေဈေးတက်တာအပြင်လူသလောက်ဝယ်မရတာကြောင့်ဒေသခံတွေတွာလာရေးခက်ခဲနေကြပါတယ်။မန္တလေးစစ်တွေဖားကန့်ဆတဲ့ဒေသတွေဘက်က73စီအခြေအနေကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညုံကပြောပြမှာပါခင်ဗျ။
မြန်မာနိုင်ငံက73စီအယောင်ဆိုင်တွေမှာတက်စီဒီဇယ်စီတွေရှားပါပြတ်လတ်နေတာမလို့ဈေးတွေကြီးနေတယ်လို့လူသားဝယ်မရတဲ့အခြေအနေဖြစ်နေတာပါ။ရခိုင်ပြည်နယ်ထဲမှာလောလောဆယ်73စီတွေနေပါနေတာကြောင့်အကန့်အသတ်နဲ့ရောင်းချပေးနေရတယ်လို့ရခိုင်ပြည်နယ်73စီလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတန်းဟိုင်ကပြောပါတယ
်။အကန့်အသတ်နဲ့ပါခင်ဗျာကျွန်တော်တို့ဟိုလောလောဆယ်ရန်ကုန်ကထက်လာတဲ့ကျွန်တော်တို့ပေါ့စာတွေလည်းရှိတယ်လေ။အခုဒီမှာရှိနေတဲ့လက်ကျန်စီကိုဟိုတူးတယောက်တည်းကဝယ်ဆောင်ပြီးတော့ကစားတာမျိုးမဖြစ်အောင်လို့ပေါ့လေအဲကျွန်တော်တို့ကပုံဆွဲခွက်ဆွဲတွေမရောင်းတော့ဘူးပေါ့နော်ဟုတ်ကဲ့ကျွန်တော်တို့ဆိုက်ကက်တစ်စီးဆိုရင်9000ဘူးလောက်တရက်စာလောက်ပေါ့နော်တရက်စာလုံးလောက်နောက်ကားဆိုလည်း2000ဘူးလောက်ပေါ့နော်အဲ့လိုလေးကျွန်တော်တို့ရောင်းပေးပါတယ်ခင်ဗျာ
မော်တော်ဆိုင်ကယ်ကိုအဓိကအားထားစီးကြရတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်မှာဆိုရင်လေ73စီပြက်လက်မှုတွေကြောင့်တချို့ဆိုင်တွေပိတ်ထားသလိုဖွင့်ထားတဲ့ဆိုင်တွေမှာလည်းတန်းစီပြီးတော့အကန့်အသတ်နဲ့ဝယ်ယူနေရတယ်လို့ဖားကန့်ဒေသခံတူဖြစ်တဲ့ကိုနောင်လက်ကပြောပါတယ်
။တချို့ကတော့ပိတ်ထားတာရှိတယ်၊တချို့ကတော့တန်းစီပြီးစောက်နေတာတော့ရှိတယ်ဗျ။ဒီဓာတ်စီဒလောဆီကတော့ဓာတ်စီပေါ့နော်။ဒီမှာဓာတ်စီအသုံးများတဲ့ဆိုင်ဓာတ်စီကတော့တလီတာကိုတော့2300လောက်အဲ့ဝင်းကျင်လောက်တော့ဖြစ်နေကြဟုတ်။အဲလောလောဆီကတော့လုံလုံလောက်လောက်တော့မရကြဘူးဗျ။အဲတချို့ကျတော့ပေါ့နော်ဟိုဆိုင်ကျယ်တွေကျတော့အနည်းဆုံးကတော့9000ဖို့တပေါင်းဖို့ပေါ့နော်။ကားတော့9000ဟိုအများဆုံးအနည်းဆုံး9000ပေါ့လေနော်အဲ့လိုအနေထားတော့သူကပေးနေကြတယ
်မန္တလေးမြို့မှာဆိုရင်လည်းပတ်စံရှိရင်တော့မှ73စီဝယ်မရတဲ့အနေအထားဖြစ်နေတယ်လို့မန္တလေးဒေသခံတူကပြောပါတယ်ဈေးကလည်းဓာတ်စီတကားလန်ကိုအနည်းဆုံး1000ကျော်ဈေးဖြစ်နေတယ်လို့ဆိုရတယ
်ကိုတော့ပတ်စံဟိုပေးဝယ်လဲလို့တော့မရဘူးလို့တော့မရတယ်မရတာများတယ်လေဒါညာလေခုကဘယ်လိုလဲဆိုတော့ခုကတော့92ဆိုရင်1000ကျော်သွားပြီကွာ95ဆိုရင်လည်း1000လောက်ရောက်သွားပြီ
ဆိုင်ကလေးအများဆုံးတုံးပြူပြီးတော့လှုပ်လှုပ်နေရတဲ့မန္တလေးမြို့မှာတော့တနေ့တာလောကခါရဲ့တက်ဝက်လောက်ကိုစီဖို့တုံးပြူနေရတယ်လို့မန္တလေးဒေသခံတဦးကပြောပါတယ
်။ဟောအေးအခုကလွတ်လပ်စားတဲ့ကောတနေ့တောင်းလောက်ရတယ်ဆိုရင်အခုတကယ်တကယ်အခုစီဝေးတယ်မဲ့ဆိုရင်သူ့ရဲ့လောကတက်ဝက်လောက်ကပါသွားမှာပေါ့ဒီတနေ့ဟိုစီဖို့ဟန်2000မို့4000ဆိုရင်တော့ပြီးပြီပေါ့ဒါ။ဒါဆိုတော့လောကခါရဲ့တက်မှာမတက်လားအဲ့တော့ဒီတက်ဝက်တောင်းလောက်ရတယ်4000ပေါ့ 6000 ပဲကျွန်တော်ပေါ့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတဖြည်းဖြည်းနဲ့73စီဈေးတွေတက်နေတာအခုဆိုလို့ရှိရင်အာဏာမသိမ်းခင်ကတည်းက2ဆကျော်ဈေးတက်လာပါတယ်။တည်ယူပို့ဆောင်ရေးအတွက်မရှိမဖြစ်လိုအပ်တဲ့73စီဈေးတွေကြီးမြင့်နေတာမို့လို့ကုန်စည်နှုန်းဈေးတွေကလည်းလိုက်တက်နေပါတယ်။မြန်မာနိုင်ငံထဲမှာတင်သွင်းထားတဲ့73စီအလုံးလောက်ရှိပါတယ်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်ပါတယ်။ဒါပေမဲ့လည်းလက်ရှိမှာတော့73စီရောင်းဆိုင်တွေမှာအလုံးလောက်မရှိတာကြောင့်မဝယ်နိုင်တဲ့အခြေအနေဈေးနှုန်းကြီးမြင့်တဲ့အခြေအနေတွေကိုရင်ဆိုင်နေရပါတယ်ခင်ဗျာ။